အမေရိကန်ပြည်ထောင်စုမှာဇန်နဝါရီလ3ရက်တနင်္လာနေ့တရက်ထက်မှတွင်ကိုဗစ် -19 ကူးစက်သူတသန်းကျော်ရှိခဲ့တယ်လို့ရောဂါပိုးကူးစက်သေဆုံးမှုစီးရင်တွေကိုစောင့်ကြည့်ပြုစုနေတဲ့ Johns Hopkins တက္ကသိုလ်ကထုတ်ပြန်တဲ့မှတ်တမ်းမှာဖော်ပြပါတယ်အမေရိကန်မှာကူးစက်များကိုဗစ် -19 မျိုးဗီဇကွဲ Omicron ကူးစက်မှုတွေအရှိန်မြင့်ဖြစ်ပေါ်နေတာကြောင့်အခုလိုတရက်အတွင်းရောဂါပိုးကူးစက်မှုစံချိန်တင်ဖြစ်ပေါ်ခဲ့တာပါတင်လာနေ့တရက်ထက်မှတွင် COVID-19 ကြောင့်သေဆုံးသူ 1688 ဦးရှိခဲ့တယ်လို့လဲ Johns Hopkins တက္ကသိုလ်ရဲ့စီးရင်မှာဖော်ပြပါတယ်။ Australia နိုင်ငံမှာလည်းတင်လာနေ့မှာတရက်အတွင်း COVID-19 ကူးစက်သူ 4,800 နီးပါးရှိခဲ့တာကြောင့်ဒါဟာ Australia အတွက်တရက်အတွင်းကူးစက်မှုစံချိန်တင်လိုက်တာဖြစ်ပါတယ်။ COVID-19 မျိုးဗီဇကွဲ Omicron ကူးစက်မှု Australia နိုင်ငံအတွင်းဒီကနေ့အင်္ဂါနေ့အထိအရှိန်မြင့်ဖြစ်ပေါ်နေတာကြောင့်ဆေးရုံတွေလူနာလက်ခံမှုအခက်အခဲရှိနေသလိုကိုဗစ်ကူးစက်ချင်းရှိမှရှိစစ်ဆေးဖို့အတွက်လည်းအရင်ကတည်းကအချိန်အကြာကြီးစောင့်ဆိုင်းနေကြရပါတယ်ဂျပန်နိုင်ငံမှာတော့ဒီကနေ့အင်္ဂါနေ့မှာကိုဗစ် -19 ကူးစက်သူ1000ကျော်သွားတဲ့အတွက်ဒါဟာ3လအတွင်းကူးစက်မှုအများဆုံးစံချိန်တင်လိုက်တာဖြစ်ပါတယ်အိန္ဒိယနိုင်ငံမြို့တော်နယူးဒယ်လီမှာကိုဗစ် -19 ကူးစက်မှုတွေအရှိန်မြင့်ဖြစ်ပေါ်နေတာမှာပြည်နယ်ဝန်ကြီးချုပ်ကိုယ်တိုင်ကိုဗစ်ကူးစက်ခံရပြီးတဲ့နောက်အခုလာမယ့်သတင်းပတ်ကောင်မှာ Stay at home မလို့အဖဲအပြင်မထွက်ရအမိန့်ဒီကနေ့ထုတ်ပြန်လိုက်ပါတယ်ခင်ဗျာ